အမေရိကန်ပြည်ထောင်စုမှာအောက်တိုဘာလ17ရက်တနင်္လာနေ့ဟာကြိုတင်မဲပေးခွင့်ရှိတဲ့နောက်ဆုံးနေ့ဖြစ်ပါတယ်။ဒီလိုမဲပေးရမှာမဲပြားအစုံလင်နဲ့မဲပေးခွင့်ရသူတွေရှိသလိုမဲပြားမစုံလင်တဲ့အတွက်လည်းရသလောက်ပဲမဲပေးခဲ့ရတဲ့သူတွေလည်းရှိနေပါတယ်။အကြောင်းစုံကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်
။အောက်တိုဘာ18နေ့ရက်မှာအမေရိကန်ပြည်ထောင်စုအတွင်းနေရာ3ခုမှာကြိုတင်မဲပေးနိုင်တယ်လို့မြန်မာတန်ရုံးကကြေညာထားခဲ့တာပါ။ Washington DC ကမြန်မာတန်ရုံး၊ New York မြန်မာအစိုးရကိုယ်စားလှယ်ရုံးနဲ့Los Angeles မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ရုံးတွေမှာမဲသွားပေးကြရတာပါ Los Angeles ကောင်စစ်ဝန်ချုပ်ရုံးမှာမဲပေးခွင့်ရှိသူ85ဦးရှိတယ်လို့ကြေညာထားပါတယ် Los Angeles မြို့တက္ကသိုလ်တစ်ခုမှာကျောင်းတက်နေတဲ့ကိုကောင်းထက်ကတော့မဲပေးပိုင်ခွင့်ရှိသူစီရင်ထဲမှာသူ့နာမည်ပါပေမဲ့တကယ်တမ်းမဲပေးခွင့်မရခဲ့ဘူးလို့ VOA ကိုပြောပြပါတယ်
ဒီအလီကောင်စစ်ဝင်ရုံကထုတ်ပြန်ထားတဲ့စာရင်းထဲမှာကျိုးနာမည်ကမပါလာဘူးမပါလာသူတို့ကြားတယ်အစိုးရဤခွင့်ပြုချက်ဖြင့်ရောင်းရှိနေသောဆန္ဒမဲပေးပိုင်ခွင့်ရှိသူများစာရင်းဆိုပြီးအဲ့ဒီထဲမှာကျိုးနာမည်ပါလာတယ်ဒါပေမဲ့အဲ့မှာပါလာရင်းနဲ့ဘာလို့ဟိုဒီကောင်စစ်ဝင်ရုံရဲ့စာရင်းထဲမှာမပါတာလဲဆိုတော့သူတို့လည်းအဲ့ဒါမသိဘူးရဲ့ရုံးတဲ့ဝန်ထမ်းတွေမရောက်လာမသိဘူးစာရင်းထဲမှာမပါလာဘူးပေါ့အဲ့တော့သူတို့ဒီနိုင်ငံခြားရေးဝန်ကြီးရုံးနဲ့ရေကောက်ပွဲကော်မရှင်ကိုလည်းသူတို့လွှဲချလိုက်တယ်နိုဝင်ဘာ6ရက်နေ့မြန်မာပြည်မှာမဲပေးတဲ့အချိန်မှာသွားပြီးမှရလိမ့်မယ်အဲ့ဒါအပြင်တော့တခြားဟိုဘာမှလုံနိုင်စရာမရှိတော့ဘူးလို့ပြောတယ်ဒါပေမဲ့နိုဝင်ဘာ6ရက်နေ့ပြန်ဖို့ဆိုတာကတော့နည်းနည်းခက်ခဲတာပေါ့
ဝါရှင်တန်ဒီစီကမြန်မာတန်ရုံးမှာမဲသွားပြီးခဲ့တဲ့မေရီလန်းပြည်နယ်မှာနေထိုင်သူကိုတင်ထွန်းဦးကတော့မဲပြားမစုံလင်တဲ့ပြဿနာနဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ
်လွှတ်တော်သုံးရက်အတွက်မဲပြားသုံးခုရမယ်ဟာတစ်ခုပဲရတယ်ပေါ့နော်အမျိုးသားလွှတ်တော်အတွက်ပဲမဲပြားပါလာတယ်ကျွန်တော်ရဲ့အင်းစင်မျိုးနေရပေါ့နော်တန်ရုံကတော့ရှင်းပြတာသူတို့ကော်မရှင်ရုံးကနေနိုင်ငံသားကြီးဝန်ကြီးဌာနကနေပြီးတော့တန်ရုံနေပြီးပို့တဲ့အထက်မှာကျွန်တော်တို့အတွက်မဲတမဲအတွက်ပဲပါတယ်တချို့မျိုးနေရမပါဘူးပေါ့ကော်မရှင်ရုံးကိုပမာကြီးကိုချက်ချင်းနဲ့သူအကြောင်းကြားထားပါတယ်ပေါ့နော်သူတို့လည်းမသိသေးဘူးနိုဝင်ဘာ6ရက်ကမှပြည်ရောက်ပြန်လာခဲ့မယ်ဆိုရှင်တန်ယုံတန်မှုတွေကြာနေတော့တစ်ခါတည်းယူခဲ့လို့ရှင်သက်ဆိုင်ရာမဲဆန္ဒနယ်မှာမဲပြီးလို့ရတယ်ဆိုတော့ဝက်ဆိုက်မှာသူတို့အဲ့ဒီကြော်ညာချက်ကိုတင်ထားတယ်ကိုယ်နိုင်သွားပြီးဖို့ဆိုတာဒါမှပြည်နယ်နေကိစ္စပါနော
်ညူယောက်မြို့ကမတ်ဝီဝီနိုင်ကတော့သူကိုယ်တိုင်မဲပြရမှာအဆင်ပြေခဲ့ပေမဲ့သူ့နဲ့တရက်တည်းမဲပေးသူတွေထဲမှာတော့မဲစင်းတဲ့မိမိအမည်စင်းပါမလာတာမဲပြမစုံလင်တာတွေရှိတယ်လို့ရှင်းပြပါတယ်
အဲ့မှာမြန်မာလေးပြောက်ကိုတွေ့ရတယ်။သူကမစ္စတာနေအောင်လာပေးရတာ။ Perform 15 ပြင်ပြီးပြီ။တင်ပြီးပြီမဲ့သူနာမည်ကအခုလာရတဲ့အခါမှာရှာလို့မတွေ့ဘူး။တယောင်းမှုရနေရှင်းပြရတာကတော့သူတို့ရဲ့စံတော်တမျိုးနယ်လုံးကမပါလာဘူးလို့သူပြောတယ်အဲ့လိုမျိုးလေ။သူပမာကြီးပြန်ပေးပါလို့ပြောတယ်။အဲ့တော့ပမာကြီးတော့လည်းသူကဘယ်လိုမှမသွားနိုင်ဘူး။ဆိုတော့အဲ့မှာသူကမချေနဲ့တော့အဲ့မှာသူ့ကိုတော့ထောက်ခံစာလေးပေးလိုက်တယ်။နောက်တစ်ယောက်ကကျတော့မဲပေးခွင့်ရလိုက်ပြီမဲမဲပြားရပဲပါလာတယ်အမျိုးသားလွတ်တော်လည်းအဲ့နမဲကပါမလာဘူးလေပါမလာရဲ့ခါကျတော့သူ့ချက်ကရှုံးသွားတဲ့သဘောမျိုးဆိုတော့မကျေနပ်ဘူ
းအမေရိကန်ပြည်ထောင်စုအတွင်းကြိုတင်မဲပေးခွင့်ရဖို့ပုံစံ15လျှောက်ထားသူဦးရေ423ဦးရှိခဲ့တယ်လို့ Washington DC မြို့မှာတန်ယုံကကြေညာခဲ့ပါတယ်တကယ်တမ်းမဲပေးချိန်မှာတော့ Washington DC မှာ132ဦး New York မှာ193ဦးနဲ့ Los Angeles မှာ85ဦးစုစုပေါင်း409ဦးသာမဲပေးခွင့်ရခဲ့ကြပါတယ်ခင်ဗျာ